ရှမ်းပြည်နယ်နမ်မတူမြို့နယ်ပန်းလုံကျေးရွာမှာရှမ်းပြည်တောင်ပိုင်း RCSS SSA ကတစ်ဖက်ရှမ်းပြည်မြောက်ပိုင်းအဖွဲ့ SSB SSA နဲ့တအောင်းပလောင် TNL ပူးပေါင်းတပ်တွေကတစ်ဖက်နဲ့မလ28ရက်နေ့ကတည်းကနေမြေလူတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီနေ့အထိလည်းတိုက်ပွဲတွေဆက်ဖြစ်နေသေးပါလက်ရှိတိုက်ပွဲအခြေအနေဒေသကနေစစ်ဘေးလွတ်အောင်ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေကိုမမန်ရွာဖုန်ကြီးကျောင်းကိုရောက်ရှိနေတဲ့ပန်းလုံဒေသခံတူက VOE ကိုအခုလိုပြောပြပါတယ်
အတီအားအားရဒီလေးပြေးလာတဲ့လူမျိုးရှိရတော့ကတော့လောက်ရှိနေတယ်လေဒီအလုံးမချိရသေးဘူးအဲ့ဒီဒီလေးရဖြစ်တယ်လေဒီကားတွေချာဖြစ်တယ်ဖြစ်ဒီနေ့လည်းမလို့တော့ဖြစ်နေဖြစ်ဒီနေ့လည်းအဲ့ဒီလောက်နေတယ်ဖြစ်ကိုယ်ဆိုင်လောက်လောင်နေတယ်လေသူကတော့လည်းစိတ်ရသွားစီရဲဖြစ်
ရှမ်းပြည်မြောက်ပိုင်းရွှေဖီမြေသတင်းဌာနကတော့နေအိမ်28အိမ်မိလောင်ကြောင်းဒေသခံကိုကိုးကားပြီးဖော်ပြပါတယ်ပြီးခဲ့တဲ့မလ28ရက်နေ့တိုက်ပွဲဖြစ်စဉ်ကလည်းလက်နက်ကြီးကြီးကြတာကြောင့်အိမ်3လုံးမိလောင်ခဲ့ပါတယ်နမ်မတူမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဦးဆိုင်ဘညာကတော့တိုက်ပွဲကြောင့်တရွာလုံးဘေးလွတ်ရာကိုတိမ်းရှောင်နေကြတာကြောင့်ပြောပါတယ်
တိုက်ပွဲကတော့ပေါ်လို့ရာထဲမှာဖြစ်နေတယ်အဲမနေ့ကတော့ဖြစ်နေတယ်ဒီနေ့တော့မကြားသေးဘူးခင်ဗျဒီလိုပြည်နေတယ်ဆိုတော့ရွာထဲမှာနေပဲနဲ့ခလုံးရှောင်းလို့နော်အကျိုးကလည်းတီပေါ်ပဲသွားတယ်အကျိုးကလည်းအဲ့ဒီရေအိုးဆိုတာနမ်တံသွားတယ်လမ်းကိုသွားတယ်အကျိုးကဒီနမ်ဒီပိုင်းကိုအဲ့ဒီမန်တံပိုင်းကိုသွားတဲ့လူလာတယ်ဆံပြေမှာလည်းရှိတယ်ဆံပြေဘုံကြီးတောက်မှာလည်းအဲ့ဒီ300ကျော်လောက်တော့ရှိတယ်နမ်ပြူမှာရောက်နေတာ100မိသားလောက်ရှိတယ်
တိုက်ခိုက်နေတဲ့နှစ်ဖက်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကအသွာအလာကန့်တတ်ထားတာကြောင့်အထောက်ပံ့ပစ္စည်းတွေပို့ဆောင်မှုခက်ခဲခဲ့ကြောင်းနဲ့တချို့နေရာတွေမှာရိတ်ခါအခက်အခဲရှိကြောင်းဦးဆိုင်ပညာကပြောပါတယ်စစ်ဘေးဒုက္ခသည်အရေးကူညီသူဒေသခံတူကတော့ဒီနေ့မှပဲ WFP ခေါ်ကမ္ဘာ့ဆန္ဒရိတ်ခါအဖွဲ့နဲ့တခြားအလူရှင်အဖွဲ့တွေကရိတ်ခါအထောက်ပံ့တာတွေရောက်ရှိလာကြောင်းပြောပါတယ်
အခုလောလောဆယ်ရတော့ဟို WFP ဝင်လာတယ်နောက်တော့ဟိုဗာလဲဒေတာပုတ်ကလစ်ကအလူရှင်တွေပါလေဝင်လာတာတော့ရှိတယ်ဒီကနေ့ပဲလေ
အမည်မဖော်လိုတဲ့ကုညီသူတူဦးကတော့လောလောဆယ်မှာ WFP အပြင် NRC ခေါ်နော်ဝေဒုက္ခသည်များကုညီအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံစတာတွေလည်းကုညီပေးလာကြောင်းပြောပါတယ်။ဧပြီလ4ရက်နေ့ထိကောက်ယူထားတဲ့စည်ရင်းအရာဆိုရင်မမန်ရွာဖုန်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်198ယောက်ပန်ဟတ်ရွာမှာ90နမ့်စီလင်းမှာ85ယောက်မန်ဆန်ရွာမြောက်ဖက်မှာ103ယောက်တာပီရွာမှာ160ရေအိုးမှာ85ယောက်ပန်းတပြေမှာ422ယောက်စုစုပေါင်း1100ကျော်ရှိကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာနေမြလူတိုက်ပွဲတွေဖြစ်နေကြတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဒီနေ့ပိုပြီးအင်အားတိုးမြင့်လာကြတာကြောင့်တိုက်ပွဲဖြစ်ပွားရာပန်းလုံကျေးရွာပဲတိမ်းရှောင်နေတဲ့ဒုက္ခသည်တွေဟာပထမတိမ်းရှောင်နေတဲ့နေရာကနေနောက်တနေရာကိုထပ်မံပြောင်းရွှေ့တာရှိသလိုနမ်စီလင်းပန်ဟတ်စတဲ့ရွာတွေကပါတိမ်းရှောင်လာနေကြတယ်လို့လည်းအမည်မဖော်လိုတဲ့ကုညီသူကပြောပါတယ်နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေကရိတ်ခါအကူအညီပေးပို့တာကြောင့်လောလောဆယ်အခြေအနေမှာစားတောက်ရေးအတွက်အခက်အခဲမရှိပေမဲ့ရက်ရှည်ကြာလာရင်အခက်အခဲရှိနိုင်ကြောင်းလည်းဒေသရင်းကူညီသူတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်တွေအကြားစီးရီးတင်မာမှုတွေဟာနမ်တူအပြင်ကြောင်မဲနဲ့တီပွားမြို့နယ်တွေအတွင်းမှာလည်းရှိနေတာဖြစ်ပြီးကြောင်မဲမြို့နယ်မှာဆိုရင်တော့ဒုက္ခသည်600ကျော်လောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။